မင်္ဂလာညနေခင်းပါတော်ရရှင်များရှင် VOA American တန်ရဲ2019ခုနှစ်စက်တင်ဘာ25ရက်ဗုဒ္ဓဟူးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American တီအောင်စုမြို့တော် Washington DC ကနေတိုက်ရိုက်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောက်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေစတင်ဖို့အောက်လွှတ်တော်အုပ်ထပ်ကတည်ဝင်ကြေညာလိုက်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာတွေနဲ့ဒေသခံလူမှုအတိုင်းဝိုင်းတွေစာနာမှုအကူအညီဖြင့်အမေရိကန်ကနောက်ထပ်ဒေါ်လာ128သန်းပေးမယ်ကြောင်းကြေညာလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့တူကြေညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းနေပြည်မနာဆင်ရမယ့်သတင်းလှော်ဒီမှာတော့2020ပြည့် American သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့အတွက်ပြည်ပနိုင်ငံတစ်ခုရဲ့အကူအညီယူဖို့ကြိုးပမ်းနေဆိုရယ်ဆွဆွဲခြင်းနဲ့သမ္မတ Trump အပေါ်မှာအရေးယူနိုင်မယ့်စုံစမ်းစစ်ဆေးမှုတွေစတင်ဖို့အောက်လွှတ်တော်ကတည်ယဝင်ကြေညာလိုက်တဲ့အပေါ်
As far as withholding funds, those funds were paid. They were fully paid. But my complaint has always been, and I've withhold again.
သမ္မတ Trump ပြောသွားတာပါသတင်းပြည်ဆောင်ကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းလွန်နဲ့အတူရခိုင်မြေပုံမြို့နယ်မှာ9ရက်ဆက်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်း1990နိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့အင်းစိန်ထောင်တွင်းတပိတ်ဖြစ်ရမှန်ရုပ်ရှင်ရိုက်ဖို့စီစဉ်နေတဲ့အကြောင်းထိုင်းမြန်မာနယ်စပ်မြဝတီနယ်စပ်ကိတ်မှာ e-gate တွေဖွင့်ဖို့စီစဉ်နေတဲ့အကြောင်းစတဲ့စိတ်ဝင်စားစရာသတင်းလွှာတွေကိုလည်းထုတ်လွှင့်ပြသဖို့ရှိပါတယ်ဒီလိုသတင်းလွှာတွေမတိုင်ခင်မှာအခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်
2020ပြည်အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရရေးပြည်ပနိုင်ငံတစ်ခုရဲ့အကူအညီယူဖို့ကြိုးပမ်းနေတယ်ဆိုတဲ့ဆွဆွဲချင်းနဲ့သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေစတင်ဖို့အောက်တိုဘာလ9ရက်နေ့ဘလူးစီကတည်ဝင်ကြေညာလိုက်ပါတယ်လက်ရှိအချိန်ထိသမ္မတလုပ်ခဲ့ရတဲ့မှာဖွဲ့စည်းပုံအခြေခံဥပဒေကိုစစဝဝချုပ်ပေါက်ခဲ့တာရှိတယ်လို့လည်းပြောဆိုလိုက်ကြပ
ါ I'm directing our six committees to proceed with their investigations under that umbrella of impeachment inquiry The president must be held accountableNo one is above the law.
ဆန္ဒစစ်ဆေးမှုတွေလုပ်ဖို့အလွတ်တော်ရေးရကော်မတီ6ခုကိုညွှန်ကြားထားတဲ့အကြောင်းနဲ့သမ္မတအနေနဲ့တာဝန်ခံမှုရှိဖို့လိုသလိုဥပဒေထက်ဘယ်သူမှရှိလို့မရတဲ့အကြောင်းအတိုက်ခံဒီမိုကရက်ပါတီကထိန်းချုပ်ထားတဲ့အလွတ်တော်ဥက္ကဋ္ဌကပြောလိုက်တာပါသမ္မတအပေါ်အရေးယူနိုင်မဲ့လုပ်ငန်းစဉ်ကိုထောက်ခံသူဒီမိုကရက်ပါတီကိုယ်စားလှယ်မနေ့ကပုံများလာခဲ့ပြီးနောက်မှာပဲလွတ်တော်ဥက္ကဋ္ဌကစုံစမ်းမှုတွေစတင်မဲ့အကြောင်းလွတ်တော်မှာဒီမိုကရက်ပါတီခေါင်းဆောင်နေတဲ့အတူကြေညာလိုက်တာလည်းဖြစ်ပါတယ်သမ္မတထရန့်ဟာကျန်းသက်စာကျေးဇူးထားတာကိုဖောက်ပြခဲ့တယ်လို့နိုင်ငံတော်လုံခြုံရေးအမေရိကန်ယူကော့ပွဲလုံခြုံရေးကိစ္စရေးပေါ်မှာလည်းတစ္ဆာဖောက်ခဲ့တဲ့အကြောင်းအလွတ်တော်ဥက္ကဋ္ဌကဆွဆွဲရတာပါ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စွပ်ဖက်မှုတွေကိုစုံစမ်းတဲ့တရားရေးလုပ်ငန်းတွေမှာသမ္မတကစွပ်ဖက်ခဲ့တယ်ဆိုတော့ဆွဆွဲခြင်းနဲ့အရေးယူဖို့အရင်ကတောင်းဆိုခဲ့တော့အောက်လွတ်တော်ဥက္ကဋ္ဌကလက်မခံပဲတင်ခံခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဇူလိုင်လတဲ့ယူကရိန်းသမ္မတနဲ့သမ္မတထရန့်တို့တယ်လီဖုန်းဆက်စကားပြောမှာဒီမိုကရက်ပါတီကသမ္မတလောင်းဖြစ်ရှင်ပြိုင်နေသူတွေနဲ့ရှေ့တန်းရောက်နေတဲ့ဂျိုးဘိုင်ဒန်ရဲ့သားဖြစ်သူယူကရိန်းတန်းဝေကုမ္ပဏီမှာလက်စားကောင်းကောင်းနဲ့အလုပ်ရနေတာကိုစုံစမ်းမှုပြောခဲ့တယ်ဆိုတဲ့သတင်းထွက်လာပြီးနောက်မှာတော့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဥက္ကဋ္ဌကလက်ခံခဲ့ရလည်းဖြစ်ပါရဲ့
အမေရိကန်ပြည်ထောင်စုကဘယ်နိုင်ငံနဲ့မှပဋိပက္ခမဖြစ်ချင်ပေမဲ့အမေရိကန်အကျိုးစီးပွားကိုကာကွယ်ဖို့တော့ဝင်လေးမှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်သူသမ္မတဖြစ်လာခဲ့ပြီးတဲ့နောက်မှာဒေါ်လာ 2.5 ထရီလီယံအကုန်ခံပြီးပြန်လည်တိဆောက်ထားတဲ့အမေရိကန်စစ်တပ်ဟာကမ္ဘာမှာအင်အားအရှိဆုံးဖြစ်ကြောင်းနဲ့ဒီအားတွေကိုတုံးစရာမလိုဘို့မျှော်လင့်ကြောင်းကုလသမဂ္ဂထွေထွေညီလာခံမင်ကွန်းထဲမှာသမ္မတထရမ့်ကပြောကြားပါတယ်။ငြိမ်းချမ်းမှုပူးပေါင်းဆောင်ရွက်မှုနဲ့အပြန်အလှန်အကျိုးရှိမှုတွေကိုလိုလားပေမဲ့သူအနေနဲ့အမေရိကအကျိုးစီးပွားတွေကိုကာကွယ်ဖို့ဘယ်တော့မှပြက်ကွက်မှာမဟုတ်ဘူးလို့လည်းဆိုခဲ့ပါတယ်။ကမ္ဘာကြီးအတွက်အကြီးဆုံးဂျန်ဟာအီရန်နိုင်ငံဖြစ်တယ်လို့ပြောရမှာတော့အီရန်ဟာသူ့ပြည်သူတွေကိုဖိနှိပ်နေတဲ့တစ်ချိန်တည်းမှာပြည်ပမှာပဋိပက္ခတွေဖြစ်အောင်အကြမ်းဖက်တိုက်ခိုက်မှုတွေလုပ်အောင်ကူညီအားပေးနေတယ်လို့ဆိုပါတယ်ဒီလိုလုပ်နေတဲ့၍အမေရိကန်ဘက်ကဒဏ်ခတ်အရေးယူမှုတွေပိုပြီးပြင်းထန်လာလိမ့်မယ်လို့လည်းအမေရိကန်သမ္မတကအီရန်အပေါ်ပြောကြားသွားပါတယ်တချိန်ကအမေရိကန်ရဲ့ရန်သူတွေဟာအခုတော့မိဖက်တွေဖြစ်နေပြီလို့ဆိုပြီးတန်တမာရေးအရာချင်းကပ်ဖို့တကားဖွင့်ထားတယ်လို့လည်းဆိုပါတယ်ကုံသွေးရေးတင်းမာမှုတွေဖြစ်နေတဲ့တရုတ်နဲ့ပတ်သက်လို့တော့တရုတ်နဲ့ကုံသွေးရေးသဘောတူညီမှုရရှိဖို့မျှော်လင့်ပေမဲ့အမေရိကန်ပြည်သူတွေနစ်နာမဲ့သဘောတူညီမှုမျိုးကိုတော့လက်ခံမှာမဟုတ်ဘူးလို့မင်ကွန်းထဲမှာထည့်ပြောသွားပါတယ်။ဟောင်ကောင်ကဒီမိုကရေစီလှုပ်ရှားမှုတွေအပေါ်တရုတ်အစိုးရရဲ့တုံ့ပြန်မှုကိုလည်းအမေရိကန်အစိုးရကစောင့်ကြည့်နေတယ်လို့ကုလသမဂ္ဂအထွေထွေညီလာခံမင်ကွန်းထဲမှာသမ္မတထရမ့်ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်
။ယူရိုနိုင်ငံကကမ္ဘာမှာအကြီးမားဆုံးချင်းချောက်မှုတွေကတစ်ခုဖြစ်က ကုလသမဂ္ဂနှစ်ပတ်လည်ထွေထွေညီလာခံမှာအမေရိကန်သမ္မတတော်နဲ့ထရန့်ကပြောလိုက်ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲအီရန်သမ္မတဟာဆန်ရူဟာနီဝင်ခွင့်ပြုမှာဖြစ်ပါတယ်။ပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ဂျမန်ဝန်ကြီးချုပ်အင်ဂလာမာကဲအပါအဝင်တခြားခေါင်းဆောင်တွေကတော့အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေကြီးထားလာနေရတယ်ကိုဖြစ်ရှင်းနေအောင်ထွေထွေညီလာခံကျင်းပနေလို့တိကျတွေ့ဆုံမှုလည်းတိုက်တွန်းထားပေမဲ့လက်တွေ့ရောဖြစ်မလာသေးပါဘူး။နယူးယောက်မြို့ကထွေထွေညီလာခံအတွက်အီရန်နဲ့အမေရိကန်ဆိုတဲ့ထိတ်တန့်ခေါင်းဆောင်တွေရောက်နေကြပေမဲ့တွေ့ဆုံတဲ့အထိဖြစ်မလာသေးဘူးလို့လည်းသမ္မတထရန့်ကပြောခဲ့တာပါ။အီရန်သမ္မတကတော့တွေ့ဆုံလို့တဲ့သဘောထားမျိုးပြောဆိုထားပေမဲ့အမေရိကန်ကပိတ်ဆို့တံခတ်မှုတွေကိုအရင်ဖယ်ရှားပေးဖို့လည်းတောင်းဆိုထားပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার ဆိုင်ရာ2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကနေပြီးခဲ့တဲ့နှစ်ထဲသမ္မတထရန့်နှုတ်ထွက်ခဲ့ပြီးတော့ပိတ်ဆို့တံခတ်မှုတွေကိုလည်းပြန်လည်ချမှတ်ထားတာပါ
။အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေရောကြစေဖို့အတွက်သူကြားဝင်ဆေးဆက်ပေးနေတယ်လို့ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကပြောကြားလိုက်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံတက်ရောက်နေတဲ့ဝန်ကြီးချုပ်ခန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရောအီရန်သမ္မတဟာဆန်ရူဟာနီနဲ့ပါသူတီးခြားစီတွေ့ဆုံခဲ့ပြီးတဲ့နောက်မှာအင်္ဂါနေ့ကအခုလိုပြောကြားခဲ့တာပါ။ရှင်းနယ်လုပ်ငန်းတွေတိုက်ခိုက်ခံထားရတဲ့ဆာဒီအာရေဗျကိုတွားခဲ့ပြီးဆာဒီအင်ရှစ်မင်သားမိုဟာမက်ဘင်ဆာမန်နဲ့တွေ့ဆုံခဲ့ကြောင်းမင်သားဆာမန်ကသူ့ကိုအီရန်သမ္မတနဲ့တွေ့ဆုံစကားပြောဖို့တောင်းဆိုခဲ့တယ်လို့အလားတူသမ္မတထရမ့်ကလည်းအီရန်နဲ့တင်းမာမှုတွေရောကြအောင်ကြားဝေညှိနှိုင်းပေးနိုင်မလားမေးမြန်းခဲ့တာကြောင့်သူ့အနေနဲ့ဒီကိစ္စမှာအကောင်းဆုံးကူညီဆောင်ရွက်ပေးနေတဲ့အကြောင်းပါကစ္စတန်ဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောပါတယ်စက်တင်ဘာ14ရက်နေ့ကဆာဒီအာရေဗျရေနံလုပ်ငန်းတွေတိုက်ခိုက်ခံရမှုဟာအီရန်ရဲ့လက်ချက်ဖြစ်တဲ့ဆိုပြီးအမေရိကန်အစိုးရကအပြစ်တင်ထားပါတယ်။ဒါကိုတက်တည်ပြနိုင်မဲ့အထောက်အထားတွေပြသွားမယ်လို့လည်းပြောဆိုထားပါတယ်။အီရန်အစိုးရကတော့တိုက်ခိုက်မှုမှာသူတို့ပါဝင်ပတ်သက်ခြင်းမရှိဘူးလို့ညင်းပါတယ်။ယမန်နိုင်ငံတည်းမှာဆာဒီအာရေဗျဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့အီရန်မဟာမိတ်ဟူသီတပုံတွေကလည်းဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်။
ဒီ American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိ9.79kHz 1683ည9.19kHz 1995နဲ့9.25kHz 1169တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တဲ့မြန်မာဘာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းလေးကိုဆက်လက်ကြီးညာနေပါတယ်မြန်မာနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရောက်နေကြတဲ့ရိုဟင်ဂျာတွေနဲ့ဒေသခံလူမှုအတိုင်းဝိုင်းတွေစာနာမှုအကူအညီဖြင့်အမေရိကန်ကနောက်ထပ်ဒေါ်လာ128သန်းပေးရမယ့်အကြောင်းကြေညာလိုက်ပါတယ်။ကလေးတွေနဲ့အမျိုးသမီးတွေအများစုပါဝင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်ကိုယ်စိမ်းကျော်တွေအရေးပေါ်လိုအပ်ချက်တွေနဲ့သက်ဆိုင်ရာဒေသခံလူမှုအတိုင်းဝိုင်းတွေသုံးစွဲမှဖြစ်တဲ့အကြောင်းနဲ့အနေနဲ့ကအမေရိကန်နိုင်ငံခြားရေးဥက္ကဋ္ဌမော်ဂန်အော်ဒါကတ်ရဲ့ထုတ်ပြန်ချက်ထုတ်ပြန်ချက်မှာဖော်ပြထားတာပါ။ချိန်နဲ့မှာပဲရခိုင်ပြည်နယ်မှာရှိနေတဲ့ရိုဟင်ဂျာတွေအပါအဝင်မြန်မာစစ်တပ်နဲ့ရခိုင်နဲ့နှက်ကန်တပ်ဖွဲ့အီရိုဂျာတိုက်ပွဲတွေကနေတင်းချောင်နေရတဲ့သူတွေကိုအရေးပေါ်အကူအညီပေးရတော့မှဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာ2019ခုနှစ်ဩဂုတ်လမှဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနောက်ပိုင်းမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုစာနာမှုအကူအညီဖြင့်အမေရိကန်ကဒေါ်လာ669စန်းကျော်ထိထောက်ပံ့ထားတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားတာပါ။2019ခုနှစ်ဩဂုတ်လရဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူညွန်ကင်းစကန်တွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုညာဆွေးနွေးအုပ်စုကိုလက်လံရှင်းလင်းရမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေကလူခွင့်ရေးချုပ်ဖောက်မှုတွေစုစုပေါင်းပေါင်းကျူးလွန်နေကြတော့ကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကဆွဆွဲထားပြီးကျူးလွန်မှုတွေကိုစုံစမ်းဖော်ထုတ်ဖို့လည်းတိုက်တွန်းထားတာပါ။ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်တိမတ်ပြုလက်ခံမထားတဲ့မြန်မာစစ်အာဏာကတော့နိုင်ငံတကာကဆွဆွဲနေတယ်လို့လူခွင့်ရေးချုပ်ဖောက်မှုတွေမရှိတဲ့အကြောင်းနဲ့ကျူးလွန်မှုတွေကိုစုံစမ်းဖော်ထုတ်ရေးယူရတယ်ရှိတယ်ဆိုပြီးလည်းတုံ့ပြန်ပြောဆိုထားပါတယ်။
ဗြိတိန်နိုင်ငံသားတွေအနေနဲ့ရခိုင်ပြည်နယ်၊ချင်းပြည်နယ်၊ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေကတချို့နေရာတွေစီကိုမလိုအပ်ဘဲခရီးမသွားဖို့အတွက်ဗြိတိန်အစိုးရကအကြံပြုချက်ထုတ်ပြန်ထားပါတယ်။စက်တင်ဘာ16 26နဲ့အောက်တိုဘာ16 26ရက်နေ့တွေကြာရင်နေပြည်တော်မှာဘုံခွဲတိုက်ခိုက်မှုတွေလုပ်နိုင်တယ်လို့လူမှုကွန်ရက်ပေါ်မှာချိန်ချောက်မှုတွေရှိနေတယ်လို့ဆိုပြီးဗြိတိန်နိုင်ငံသားရေးဌာနကဒီကနေ့နေ့စွဲနဲ့ခရီးသွားအကြံပြုချက်ထုတ်ပြန်ပါတယ်။ဒီချင်းချောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကအတိမပြုသလိုညှဉ်းဆန်းခြင်းလည်းမရှိဘူးလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံထဲမှာဘယ်နေရာပဲသွားသွားခီးသွားသတိရှိကြဖို့နဲ့အခြေအနေတွေကိုမျက်ခြေမပြတ်ဖို့လည်းတိုက်တွန်းထားပါတယ်။လူစုလူဝေးနေရာတွေကိုရှောင်ကြဖို့နဲ့ဒေသခံလုံခြုံရေးတာဝန်ရှိသူတွေရဲ့အကြံပြုချက်တွေကိုလိုက်နာကြဖို့လည်းပြောထားပါတယ်။နယ်နက်ကိုင်တိုင်းရင်းသားအဖွဲ့တချို့နဲ့အစိုးရတပ်တွေကြတိုက်ပွဲတွေဖြစ်နေချိန်မှာဗြိတိန်အစိုးရကသူ့ရဲ့နိုင်ငံသားတွေကိုအခုလိုခီးသွွားအကြံပြုချက်ထုတ်ပြန်တာပါရခိုင်ပြည်နယ်ထဲမှာခီးမသွွားဖို့အကြံပြုထားတဲ့အထက်မှာကဘာလက်ခီးသွွားတွေအသွားများတဲ့ငပလီကန်းကျေရှိရာတန်တွဲမျိုးတော့မပါပါဘူးချင်းပြည်နယ်တောင်ပိုင်းပလဝဘက်မှာတိုက်ပွဲတွေဖြစ်နေတာကြောင့်မင်းထံမြို့နယ်ကဝစ်တိုရီယာတောင်ကိုသွားလည်မယ်ဆိုရင်တော့ခီးသွွားလုပ်ငန်းတွေ အလန်းညွန်တွေနဲ့အရင်တိုင်ပင်သင့်တယ်လို့အကြံပြုထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတစ်ခုလုံးအပြင်ဩဂတ်လ15ရက်ကအချိန်ကြိုက်တိုက်ခိုက်မှုတွေခံထားရတဲ့ပြင်ဦးလွေမြို့နဲ့10ကီလိုမီတာအကွာဝေးထဲမှာရှိတဲ့နေရာတွေပြင်ဦးလွေမြောက်ဖက်ကြောင်မဲလန်းကချင်ပြည်နယ်ကမြစ်ကြီးနားဗမော်နဲ့ပူတာအုံမြို့တွေကလွဲလို့ကျန်တဲ့နေရာတွေကိုတော့မလိုအပ်ရင်မသွားကြဖို့အတွက်ဗြိတိန်အစိုးရကအကြံပြုထားပါတယ်။
ဘိရှပ်ပါလီမန်ကိုဆန်းကန့်ထားဖို့ဒီလဆန်းမန်ကဆုံးဖြတ်ချက်ဟာတရားမဝင်အောင်တရားရုံးချုပ်ကမနေ့ကပဲဆုံးဖြတ်လိုက်ပြီးတော့နိုင်ငံရေးရဆက်လက်ရည်တည်နေမှုဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကြိုးပမ်းနေရပါတယ်။တရားရုံးချုပ်ဆုံးဖြတ်ချက်ကြောင့်ဆန်းကန့်ထားတဲ့လွတ်တော်လုပ်ငန်းတွေဒီကနေ့ပြန်ဆောက်လိုက်တဲ့အချိန်မှာပဲဝန်ကြီးချုပ်နှုတ်ထွက်ဖို့တောင်းဆိုမှုတွေလည်းတိုးလာနေတာပါ။ဥရောပသမဂ EU ကနေအောက်တိုဘာ31ရက်နောက်ဆုံးထားဗြိတိန်နိုင်ငံကွက်ထွက်ရမှာဖြစ်ပေမဲ့နိုင်ငံရေးပြဿနာတွေကြောင့်မရေမရာအခြေအနေတွေနဲ့လည်းကြုံနေရပါတယ်။တရားသူရေးဆက်တူပါတရားရုံးချုပ်ကတော့ဝန်ကြီးချုပ်ရဲ့လုပ်ရာအစိုးရရဲ့လွတ်ပိုင်ခွင့်ပေါင်းကျော်လွန်ခဲ့တဲ့အကြောင်းဆုံးဖြတ်ခဲ့တာပါလွတ်တော်ကိုဆန်းငံ့မှုဗီမာကြီးထံတင်ပြခဲ့တာတရားဝင်မှုမရှိတဲ့အကြောင်းနဲ့ဒါလွတ်တော်ရဲ့တာဝန်တွေကိုဟန်တာရောက်တဲ့အကြောင်းနဲ့တရားရုံးချုပ်တရားသူကြီးဖွဲ့အကြီးအကဲဘရန်ဒါဟေးကပြောဆိုခဲ့တာဖြစ်ပါတယ်
ကဘာတဝမ်ကုန်သွယ်ရေးနှေးကွေးနေသလိုယင်းနှိမ့်ညွတ်နံမှုဘိုင်းမှာလည်းအားနည်းနေတာကြောင့်မြန်မာနိုင်ငံအပါအဝင်အာရှဒေသကဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အခုနှစ်စီးပွားရေးတိုးတက်မှုနှုန်းကျဆင်းမယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ကခန့်မှန်းလိုက်ပါတယ်။အခုနှစ်မှာရောရှင်းနှစ်မှာပါအာရှဒေသစီးပွားရေးဟာအရင်ခန့်မှန်းထားတာတက်ကိုနှေးကွေးမယ်လို့ ADB ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာရှဒေသရဲ့ပြည်တွင်းအသတင်းထုတ်လွှင့်မှုတန်ဖိုးက2018ခုနှစ်ကထက်.5ရာခိုင်နှုန်းကျဆင်းပြီးတော့အခုနှစ်မှာ.4ရာခိုင်နှုန်းနဲ့2020ခုနှစ်မှာ.5ရာခိုင်နှုန်းပဲရှိမယ်လို့ခန့်မှန်းပါတယ်။အာရှတလွားငွေကြေးဖောင်းပွားမှုကတော့အခုနှစ်မှာရောရှင်းနှစ်မှာပါ.9ရာခိုင်နှုန်းထိရှိမယ်လို့ ADB ကပြောပါတယ်။မြန်မာနိုင်ငံအတွက်ခန့်မှန်းချက်မှာတော့မြန်မာနိုင်ငံရဲ့စီးပွားရေးတိုးနှုန်းဟာ2018ခုနှစ်က6.8ရာခိုင်နှုန်းရှိခဲ့ရာက2019အကုန်မှာ6.6ရာခိုင်နှုန်းကျဆင်းနိုင်ပြီးတော့ငွေကြေးဖောင်းပွားမှုနှုန်းကလည်းမနစ်ကထက် .9 ရာခိုင်နှုန်းတက်ပြီးတော့8ရာခိုင်နှုန်းအထိရှိနိုင်တယ်လို့ ADB ရဲ့2019စီးပွားရေးခန့်မှန်းချက်မှာဖော်ပြထားပါတယ
်ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်းတို့ပြောပြခဲ့တာပါအခုကျွန်မတို့ထုတ်လွှင့်ပေးနေတဲ့ရေဒီယိုဒိုင်ရိုက်လွှင့်အစီအစဉ်ကို VOA ရဲ့အင်တာနက်ဝက်ဘ်ဆိုက်လိပ်စာ burmese.voanews.com ကနေလည်းနှာစင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်လာမယ့် 2020 American သမ္မတရွေးကောက်ပွဲမှာပြန်အရွေးခံရရေးအတွက်နိုင်ငံသားဆိုရတရရဲ့အကူအညီရဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်သမ္မတ Donald Trump အပေါ်မှာတရားစွဲဆိုနိုင်မှုတရားဝင်စုံစမ်းစစ်ဆေးမှုစတင်မယ်လို့အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ် Nancy Pelosi ကအင်္ဂါနေ့ကကြေညာလိုက်ပါတယ်နိုင်ငံရေးပြိုင်ပွဲဖြစ်တဲ့ဒုသမ္မတဟောင်း Joe Biden ရဲ့သားနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတကိုသမ္မတထရမ့်ကဖိအားပေးခဲ့ရဆိုတဲ့သတင်းပေါက်ကြားပြီးတဲ့နောက်မှာအခုလိုစုံစမ်းစစ်ဆေးဖို့အောက်လွှတ်တော်ဒီမိုကရက်တစ်အမတ် 153 ဦးတို့ရဲ့တောင်းဆိုချက်ထွက်ပေါ်လာတာပါကက်သရင်း Gibson ပေးပို့ထားတဲ့သတင်းကိုနန်းလောင်ကတင်ပြပေးထားပါရဲ့ရှင
်ဒီဖြစ်ဟာသမ္မတထရမ့်ရဲ့သမ္မတသက်တမ်းအတွက်အပြောင်းအလဲတစ်ခုလည်းဖြစ်ပါတယ်အလွတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ် Nancy Pelosi ကအခုလိုကြေညာပါတယ
် The House of Representatives moving forward with an official impeachment inquiry
I'm directing our committee to proceed with their investigation. အောက်လွှတ်တော်ရဲ့တရားဝင်စုံစမ်းစစ်ဆေးမှုတွေကိုစတင်လိုက်ပါပြီ။ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေဆက်ပြီးဆောင်ရွက်သွားဖို့အတွက်အောက်လွှတ်တော်ကော်မတီ6ခုကိုညွှန်ကြားထားပြီးဖြစ်ပါတယ်။သမရအနေနဲ့သူ့ရဲ့လုပ်ရက်အတွက်တာဝန်ခံရမှာဖြစ်ပါတယ်။ဥပဒေရဲ့အထက်မှာဘယ်သူမှမရှိပါဘူး
။ဒီဖြစ်ရကြောင်သမရထရမ့်အနေနဲ့အမေရိကန်သမိုင်းမှာတရားစွဲဖို့စုံစမ်းခံရတဲ့လူဦးမြောက်သမရဖြစ်လာဖို့ခြေတလန်နေကတော်တဲ့သဘောပါ။လွှတ်တော်ကအတည်ပြုပြီးသားယူကရိန်းကိုပေးအပ်မဲ့အကူအညီဒေါ်လာတန်400ကိုသူထိန်းချုပ်ထားခဲ့တာကိုတော့တမနာထရမ့်ကငြင်းဆိုခြင်းမရှိပါဘူ
းအဲ့ဒီအကူအညီတွေပေးပြီပါပြီပြေးပေးလိုက်တာပေါ့ဒါပေမဲ့ဥရောပနဲ့တခြားတိုင်းပြည်တွေအနေနဲ့ယူကရိန်းနိုင်ငံကိုပေးအပ်မဲ့အကူအညီတွေပေးလာတဲ့အချိန်ထိအမေရိကန်ရဲ့အကူအညီတွေကိုလည်းဆက်ပြီးထိန်းချုပ်ထားအောင်ပါ
ယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်ချိန်မှာပြောဆိုခဲ့တဲ့စကားတွေပေါက်ကြားခဲ့တာကြောင့်သမ္မတထရမ့်ကိုတရားစွဲဆိုနိုင်ရင်ဒီမိုကရက်တွေရဲ့အားပေးထောက်ခံမှုတွေအခုလိုထွက်ပေါ်လာတာပါဒီမိုကရက်မှဂျွန်လူးဝစ်ကတော့အခုလိုပြောပါတယ
် We cannot delay
ဒီကိစ္စနောက်နေလို့မဖြစ်ပါဘူးစောင့်နေလို့လည်းမရတော့ပါဘူးဒီအချိန်ကစပြီးလှုပ်ရှားရမယ့်အချိန်ပါ
သမရရဲ့လောက်ရတွေဟာတရားစွဲဆိုနိုင်လောက်တဲ့အခြေအနေရှိသလားဆိုပြီးဒီမိုကရက်အမတ်တွေလှရနေချီငင်းကုန်လာခဲ့ကြတာပါDemocrat Matt Tom Molinowski ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် There have been a lot of egregious acts but there's nothing
Democrat Trump အနေနဲ့မှားယွင်းတဲ့လုံဆောင်ချက်တွေတော်တော်များများကျူးလွန်ခဲ့ပြီးပါပြီ
ဒါပေမဲ့အခုလိုအနေအထားအထိမရောက်ခဲ့ပါဘူး။သမ္မတထရန့်ရဲ့လုပ်ရက်ကဘာနဲ့တူလဲဆိုတော့ဟုတ်တယ်ကျိုးရဲ့အချိုးစည်းဝါးအတွက်လုတ်ကင်ခဲ့တယ်ဒီကိစ္စနဲ့ပတ်သက်ပြီးခင်ဗျားတို့ဘာလုပ်ကြမလဲဆိုတဲ့သဘောမျိုးပါ
။သမ္မတထရန့်ဘက်ကယက်တီတဲ့လူတော်အမတွေကတော့မစ္စပလိုစီရဲ့လုပ်ရက်ဟာအပြောသက်သက်ပဲလို့ပြောပါတယ်။အလိုတော်လူနေစုကောင်းဆောင်ကီဗင်မက်ကတီကအခုလိုဆိုပါတယ
်
သမရကိုတရားစွဲနိုင်ဖို့စုံစမ်းတာဖြစ်တဲ့အတွက် Mrs. Pelosi အနေနဲ့တစ်ဖက်သက်ဆုံးဖြတ်လို့မရပါဘူးဒီနေ့သူပြောခဲ့ဆိုခဲ့တာကလည်းလက်ရှိဖြစ်ပျက်နေတဲ့အခင်းကျင်းနဲ့ဘာမှမခြားနားပါဘူ
းယူကရိန်းသမရနဲ့တယ်လီဖုန်းဆက်ပြောဆိုခဲ့တဲ့ကိစ္စတိုင်ကြားချက်အပြည့်စုံကိုထုတ်ပြန်မှုဒီမိုကရက်အမတ်တွေကမဲပေးတောင်းဆိုချက်ကိုတော့ Republican အထက်လွှတ်တော်အမတ်တွေပူးပေါင်းခဲ့ခြင်းမရှိပါဘူးသမရရွေးကောက်ပွဲဝင်မဲ့ Joe Biden ကလည်းအခုလိုဆိုပါတယ်
The president does not comply with such a request.
တော်တော်ဆိုချက်တွေကိုသမားကလည်ရောခြင်းမရှိပဲတရားဥပဒေကိုဆက်ပြီးဆန့်ကျင်နေမယ်ဆိုရင်တော့ Congress ဘက်ကလည်းတခြားရွေးချယ်စရာမရှိပဲသမားကိုတရားစွဲဆိုဖို့ဖြစ်လာပါလိမ့်မယ်ဒါဆိုရင်တော့စိတ်မကောင်းစရာပါဒါပေမဲ့လည်းဒါကသမားကဖန်တီးတဲ့ကိစ္စတစ်ခုလည်းဖြစ်ပါတယ
်သမားကိုတရားစွဲဆိုဖို့အများစုကထောက်ခံခြင်းမရှိရင်တော့မှဒီမိုကရက်တွေရဲ့အဆိုနိုင်ငံတော်လုံခြုံရေးနဲ့ဆိုင်တဲ့ဒီကိစ္စအပေါ်အမေရိကန်နိုင်ငံသားအားလုံးစိုးရင်တင်ပါတယ်ဒီမိုကရက်အမတ်အီဟန်အိုမာကအခုလိုပြောပါတယ်
I don't think a president should withhold aid.
နိုင်ငံရေးဆိုင်ရာတူရဲ့အားနည်းချက်ကိုရယူဖို့နိုင်ငံတကာနိုင်ငံကိုပေးရမယ့်အကူအညီတွေကိုသမရအနေနဲ့ထိန်းချုပ်ထားတဲ့နယ်လို့ကျွန်မမထင်ပါဘူး။ဒါအဖွဲ့အစည်းအုပ်ချုပ်ဘုတ်ဥပဒေနဲ့ကန့်ညီမှုလည်းမရှိပါဘူး။အခုဖြစ်ရကဒါကိုရှင်းရှင်းလင်းလင်းသိအောင်လုပ်ရမယ့်အခွင့်အလမ်းဖြစ်ပါတယ
်။သမရထရန့်ပေါ်စုံစမ်းစစ်ဆေးမှုတွေရှေ့ဆက်လုပ်ကိုင်နေချိန်မှာပဲယူကရိန်းသမရနဲ့မစ္စတာထရန့်တို့ဖုန်းဆက်ပြောဆိုခဲ့တဲ့ကိစ္စတိုင်ကြားခဲ့တဲ့သူကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကဒီသတင်းမှနောက်ပိုင်းမှာခေါ်ယူမေးမြန်းဖို့လည်းရှင်းနေပါတယ်ရှင်
။နန်းလောင်ပြောပြပေးခဲ့ရပါ။အခုဆက်ပြီးတော့ရခိုင်ပြည်နယ်မြေပုံမြို့နယ်မှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတဲ့အကြောင်းကိုသတင်းလွှာကိုထုတ်လွှင့်ပေးပါမယ်။စီတီမာနေစေမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့အကြားရခိုင်ပြည်နယ်အတွင်းတိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ဒီကနေ့မှမြေပုံမြို့နယ်အတွင်းမြန်မာစစ်တပ်နဲ့အေအအဖွဲ့တို့၅ရက်မြောက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒီတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကရဟတ်ရင်၃တိုက်ခိုက်တဲ့အထိရှိတယ်လို့နှစ်ဖက်အဖွဲ့တာဝန်ရှိသူတွေကဆိုပါတယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်္ဂါသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မြေပုံမြို့နယ်နဲ့မင်းပြားမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတာပါဒီကနေ့မြေပုံမြို့နယ်ရိုးစနေကျေးရွာနီးရိုးတောင်ချေမှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုတော့အေအပြောခွေရခိုင်တုခကအခုလိုပြောပါတယ
်ဒီနေ့မှာတော့မြေပုံမြို့နယ်ကျေးရွာအဲဒီရိုးစနေရွာရဲ့နောက်ဘက်ကလိုက်ရေချောင်းနဲ့နောက်ဘက်ကဖြစ်မှာအဲ့ဒီမှာပဲဒီချက်ပြီးတော့ဖြစ်နေတယ်ဒီလိုမျိုးလူစင်းနာရီနဲ့ဒီမှာဗမာစစ်တပ်ကနေပြီးတော့ရဟင်းနဲ့ကြီးနေနေပြီးတော့မတင်းတိုင်းနဲ့လာရဒုံးကြီးတက်တက်ဖြစ်တာလည်းစစ်တမတွေနဲ့ပြည်မာဘောက်တွေနဲ့ဖြစ်ဖြစ်တာရှိတယ်ဒါနဲ့တိုက်ပွဲကတော့ဒီချက်ပြီးတော့ဖြစ်နေသေးတယ်ရှိတယ်ချိတ်ကြတဲ့နေ့အေးကြတဲ့နေ့လည်းသိမသိရသေးဘူ
းဒီမနေ့မင်းပြမြို့နယ်တိုင်းတိုင်းရွာဘက်မှာလည်းတိုက်ပွဲဖြစ်ပွားတာရှိပေမဲ့အခြေအနေကိုမသိရှိသေးဘူးလို့ခိုင်တုခကဆိုပါတယ်ဒီမနေ့မင်းပြမြို့နယ်ဒိုင်းတန်းကျေးရွာဘက်တိုက်ပွဲဖြစ်စဉ်မှာရွာသားတွေထိခိုက်မှုမရှိဘူးလို့ဒိုင်းတန်းရွာသားတို့ကဆိုပါတယ်
။ဒီနေ့ခုနကြီးခွေးလကတိုက်ပွဲဖြစ်တယ်ခင်ဗျ။ဒိုင်းတန်းကျေးရွာအရှိတ်ပဲခွဲခင်ဗျ။ဟိုဘက်ပြည်နယ်ဒီဘက်ပြည်နယ်အပြန်လန်တို့ကြောက်တယ်ခင်ဗျ။ဒိုင်းတန်းရွာသားတွေတို့အထက်မပြေဘူး။ဒိုင်းတန်းရွာလေးလေးဟိုသမိုင်းနောက်တွေ့တယ
်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွေးရဘူမူကြီးဝင်းစော်ဦးကတော့ရေပုံမြို့နယ်နဲ့မင်းပြမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားကြောင်းအသိပြုပြောပါတယ
်။ဒါကတော့ဖြစ်နေပါတယ်။ဒီလိုမျိုးကလည်းသာဝရဲ့ရှိတယ်မှာတန်းတော့ရှိတယ်။နေ့စနေနေ့လောက်ကပြီးသေးဦးချနေတယ်။ဆိုင်ခွက်ဖြစ်တာတော့ပြောလို့ရတယ်။ပြီးပြီးလို့ရတယ်။ကျန်တာတော့ဘာမှပြောလို့မရဘူ
း။မြေပုံမြို့နယ်ရိုးစနေချေးရွာနေတိုက်ပွဲမှာတော့မြန်မာစစ်တပ်ကနေရရင်စည်းအုံပြူစိုက်ခိုက်ခဲ့ကြောင်းအေဘက်ကပြောဆိုနေတယ်လို့တပ်မတော်ဘက်ကလည်းအတည်ပြုခဲ့ပါတယ်။ရခိုင်ပြည်နယ်မြေပုံမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေတို့ကြားတိုက်ပွဲဖြစ်ပွားနေတာ၅ရက်ရှိနေပြီဖြစ်ပါတယ်။စက်တင်ဘာလ22ရက်နေ့ညနေပိုင်းမှာမြေပုံမြို့နယ်ကနာပါခလက်အောက်ခံအမြောက်ဆိုင်ရင်303ရက်ရာကြီးလက်နက်ကြီးစခန်းကိုသိမ်းပိုက်ခဲ့ကြောင်းရခိုင်လက်နက်ကိုင်အေအေကသတင်းထုတ်ပြန်ထားပါဗျ။အဲ့ဒီစခန်းကနေမြန်မာစစ်တပ်ဘက်ကလောင်းဆယ်လောင်းပါဝင်စစ်သုံးဆောင်ပစ္စည်းတွေလက်နက်ခရမ်းတွေထည့်ထားတဲ့ချင်းတောင်ဆက်ရှိလုံးကိုသိမ်းဆည်းရမိတယ်လို့လည်းအေအေပြောခွင့်ရခိုင်တုခကပြောဆိုခဲ့ပါဗျ။လက်ရှိရခိုင်ပြည်နယ်တွင်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေကြေပြစွာဖြစ်ပွားနေတယ်လို့တိုက်ပွဲစဉ်တွင်အရသားတွေထိခိုက်ဒိဆုံးမှုတွေကလည်းရှိလာနေပါတယ်ခင်ဗျာ
။နိုင်ကွင်းတင်ပြပို့ထားရပါအခုဆက်ပြီးတော့နာဆင်မဲ့တင်လှော်မှာတော့ မြန်မာသမိုင်းကအကြီးဆုံးထောင်တွင်းတိုက်ပွဲတစ်ခုဖြစ်တဲ့1990ခုနှစ်ကနိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့အင်းစိန်ထောင်တွင်းတပိတ်အကြောင်းကိုဖြစ်ရမှန်ရုပ်ရှင်ရိုက်နိုင်မှုအတွက်စီစဉ်နေကြောင်းဒီတပိတ်တိုက်ပွဲ29နှစ်ပြည့်မှာနိုင်ငံရေးအကျဉ်းသားဟောင်းတွေကပြောပါတယ်။ဒီအကြောင်းကိုတော့အခမ်းအနားမှာကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုစောထက်ကပြောပြပေးပါမယ်ရှင်။
လွန်ခဲ့တဲ့29ခုနှစ်အင်းစိန်ထောင်တွင်းမှာနိုင်ငံရေးအကျဉ်းသားတွေက15ချက်ကိုတောင်းဆိုပြီးထောင်တွင်းသပိတ်ဆင်နွှဲခဲ့ပါတယ်။အဲ့ဒီတည်းမှာ1990အနာရခေါင်းဆောင်တွေကနေအိမ်အကျယ်ကျုပ်ကနေသွေးပြေးပြီးနိုင်ငံရေးအကြောင်းပါရင်ချင်းချခံရတဲ့သူတွေပြည်စင်လျှောက်ထားခွင့်ရဖို့နိုင်ငံရေးအကျဉ်းသားတွေကိုအခြားအကျဉ်းသားတွေနဲ့ပြည်ကြထားပြေးဖို့သတင်းစာနဲ့စာတော်ဖတ်ခွင့်ရဖို့ပုံစံထိုင်ပြီးထောင်ရာရှိသူတွေအညွတ်ရတာဆွဲဖြတ်ပြီးတောင်းဆိုခဲ့ကြတာပါ။မြန်မာနိုင်ငံစစ်အာဏာရှင်စနစ်အောက်ကနေလွတ်မြောက်ပြီးဒီမိုကရေစီရရောပုံစံလာခြင်းအတွင်းဒီအင်းစိန်အကျဉ်းဆောင်ပတ်ပွဲဟာအထင်ရှားဆုံးသောရှောင်းမှုဖြစ်ထင်ကြံရေးခဲ့တယ်လို့အဲ့ဒီဖြစ်ရမှာကိုယ်တိုင်ပါဝင်ခဲ့တဲ့ဇာကနာဖို့ဦးသူရကပြောပါတယ်
။ဟောင်းသမိုင်းမှာတော့အကြမ်းတမ်းဆုံးကိစ္စတစ်ခုပေါ့။ဟိုဒီလိုလူတွေသိပေါ့။ရိုက်တာရတဲ့လူတွေရ။သိရပါအမှတ်တွေဖြစ်ပြီးတော့သိရပါကျောက်ကချောင်းမလုံနိုင်တော့တဲ့လူရောပါဆက်ဖြစ်ပေါ်တယ်အများကြီးပါအသက်နဲ့ရှင်းပြီးရှင်းဆိုင်ရဆိုတော့အဲ့ဒီဖြစ်ဖြစ်ကြီးကတော့ကျွန်တော်တိုင်ဒီမှာတော်တော်ကျုပ်ဆိုးတယ်အဖြစ်ဖြစ်ပါဒါတော့အဲ့ဒီအဖြစ်ဖြစ်ရုပ်ဆိုးပြီမဲ့ဘုဘက်ကစစ်ဆိုးရပဲမှာလေသင်္ကန်းလာရသွားတယ်ပါရသွားတယ်ဆိုတော့ဘာလို့ဒီလိုကြိုက်တယ်လို့မရတော့ဆိုတော့ဖြစ်လာတယ်အဲ့လိုအပြောင်းလဲတစ်ခုကြားတယ်ပါတို့တို့ဒါတွေကိုကျွန်တော်တို့အခုရုပ်ရှင်ရိုက်တယ်ဆိုတာလေဟိုနာကြီးရှင်တို့ပေါ့မတန်းတည်
အာနာရှင်စနစ်ကိုတွန်းလှန်တဲ့ဆုံရှားမှုတိုင်းမှာအမျိုးသမီးတွေကလည်းတက်ကြွစွာပါဝင်ခဲ့ကြတာပါ။အဲ့ဒီအင်းစိန်အချင်းဆောင်တိုက်ပွဲအတွင်းမှာလည်းအမျိုးသမီးတွေဟာအမျိုးသားတွေနဲ့တန်းတူပြင်ပဆိုက်ဆက်ခံခဲ့ရတယ်ဆိုတာကိုဦးသူရကအခုလိုပြောပါတယ
်။မိန်းကလေးတွေပါတယ်။အဲ့ဒီတော့အဲ့ဒီမိန်းကလေးတွေက20 21တည်းယူရှိတယ်။ဒီမှာတွေ့နေရတယ်။သူတို့တွေအကုန်လုံးကအဲ့ဒီတော့အကြီးအကျယ်အရိုက်နဲ့ကတောင်တောင်ရက်ခံအောင်လို့ကျွန်တော်မပြောဘူး။အချက်30ချုပ်ရအောင်။မိကြီးကဒီလိုတရွတ်တိုက်ဆွဲခေါ်သွားပြီးတော့တင်းကြီး11ကဘောလို့ပြစ်တင်လိုက်။အဲ့လိုပြစ်တင်လိုက်ပြီးအဲ့ဒီဓာကြီးတွေနဲ့ဓာယာဝတီချောင်းတို့တရက်ချောင်းတို့အဲ့ဒီမိကြီးတွေအရှိက
လက်ရှိရတားဆူရတက်လာတဲ့အချိန်အထိနိုင်ငံရေးအကျဉ်းသားတွေဆိုတာရှိနေသေးဖြစ်ပြီး2019ဩဂုတ်လတက်လာရဲ့မှာဒီနိုင်ငံရေးဆက်ချောင်းသူဆရာကြီးအခုခွင့်ဆရာဆွဲခံရပါလေ။နိုင်ငံရေးအကျဉ်းသားတွေရဲ့ဆုံးချင်းနဲ့ရပါချင်းကိုစစမပြတ်ဘူးအခုလိုကြောင့်အင်းစိန်အကျဉ်းဆောင်နိုင်ငံရေးအကျဉ်းသားဟောင်းဖြစ်တဲ့ရန်ကုန်တိုင်းစစ်တော်ကိုပြန်လည်ဥပဒေကဒီလိုမျိုးပြောပါလေ
။ကျွန်တော်တို့ဒီကမိုင်းတောင်းတစ်ချောင်းမှာကတော့အဲ့လိုပေါ့ဒီနိုင်ငံရေးအကျဉ်းသားဆိုတာကဒီခက်တဲ့ဟုတ်ပဲလက်ခံဖို့နိုင်ငံရေးအကျဉ်းသားတွေရဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့အခွင့်အရေးတွေရရှိဖို့ကတော့ကျွန်တော်တို့တောက်ချောက်တော့ပါဒါကဘာလဲဆိုတော့ဟိုကျွန်တော်တို့တိုင်းပြည်အစိုးရနဲ့မဟုတ်ဘူးနိုင်ငံတကာပါကျွန်တော်တို့နိုင်ငံမှာရှိတဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေအတိမတ်ပြုဖို့တက်တာတော့ကျွန်တော်တို့အားလုံးဆက်ပြီးစူးစမ်းနေတာ
လက်ရှိမှာအစိုးရက1894အကျဉ်းထောင်ဥပဒေနဲ့အကျဉ်းထောင်လက်သွဲတွေစက်သုံးနေရောဖြစ်ပြီးအကျဉ်းထောင်တွင်ပြည်ပြည်ကြောင်းလဲမှုတွေလုပ်ပေးဖို့လည်းတောင်းဆိုနေကြပါတယ်နိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအသင်း EPP ရဲ့အချက်လက်တွေရောက်ဆုံးမြန်မာပြည်တွင်းမှာနိုင်ငံရေးအကျဉ်းသား630ရှိပြီးအယောက်50အကျဉ်းချခံရပါတယ်ထောင်တွင်းအမှုရင်ဆိုင်ရရဲ့သူက159ဦးရှိပြီးပြင်ပမှာတရားရင်ဆိုင်ရရဲ့သူက400ဦးရှိပါတယ်နောက်ပိုင်းနိုင်ငံရေးလှုပ်ရှားနေသူတွေကငြိမ်းစုစည်ဥပဒေ၊ရှားသတ်ကြီးဥပဒေနဲ့စက်သွေးဥပဒေတွေနဲ့တရားစွဲဆိုင်ထားရတာလည်းဖြစ်ပါတယ်
။ကိုစောထဲတင်ပြပို့ထားတာပါ။အခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မြဝတီနယ်စပ်ကိမှာ Automatic Border Control E-gate တွေကိုမကြခင်ဖွင့်လှစ်နိုင်မှုအတွက်မြန်မာအာဏာပိုင်တွေကစတင်ဆန်းသက်လှုပ်ဆောင်နေတဲ့အကြောင်းကိုထိုင်းခြေဆိုင် VOA သတင်းတောင်မအေးမာကတင်ပြပို့ထားပါရဲ့ရှင်။
ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့ဟာထိုင်းနိုင်ငံရဲ့ကုန်စည်စည်းစိမ်ရာအဓိကမြို့ကြီးဖြစ်ပြီးနိုင်ငံတကာကနိုင်ငံသားတွေလည်းဒီနယ်စပ်ထွက်ပေါက်ကနေဝင်နိုင်ထွက်နိုင်တဲ့နေရာတစ်ခုဖြစ်ပါတယ်။အခုအခါမှာတော့မြဝတီနယ်စပ်စစ်ဆေးရေးဂိတ်မှာ Automatic Border Control E-gate လို့ခေါ်တဲ့ဒီဂိတ်ကနေဝင်ထွက်သူတွေကိုကွန်ပျူတာနဲ့အလိုလျောက်စစ်ဆေးနိုင်ဖို့စီစဉ်ဆောင်ရွက်နေပြီဖြစ်ကြောင်းမြဝတီခရိုင်ဥက္ကဋ္ဌဦးတေသောင်းကပြောပြပါတယ်
။ဟိုလူနဲ့မင်းရလို့တော့ဟောတူပေါ်မှာလေသူကဒီမှာ password ပြဆိုပြမယ်သူလက်ဝေးပြဆိုပြမယ်ညညလုံးမှာသူ eye contact သူချိန်လိုက်လို့ဖွင့်နေဥပ္ပိဆိုရင်အဲသူကလည်းသူတောင်းတဲ့ data လေးဖြည့်ပြီးတော့ဝင်နေတယ်လို့ပဲဆွဲနေတယ်လို့ပဲလို့ပြောလာမှာဝင်ဒီကစစ်ဆေးမှုကိုသူက online နေပြီးတော့ online ဆွဲနေလို့တော့ဟုတ်ပါဘူးပထမတော့သူ့ရဲ့ ဒီဇိုင်းနဲ့ကျွန်တော်တို့ဒီရွယ်စားတွေပြင်ဆင်ပြီးတော့လေလေဒီ level တော့ခုံလုံးတွေပါပြင်တာပေါ့နောက်တော့ဆက်တက်မဲ့ဒီဇိုင်းရမှာတူတော့ပြန်ပြင်ပြီးခုလုပ်မယ်မဟုတ
်အလုပ်အတိုင်းရှားပွေလူတူတွေကုန်တယ်တွေနိုင်ငံသားသားတွေနဲ့နေ့စဉ်အဝင်ထွက်ရှိပုံကိုလည်းသူကအခုလိုဆက်ပြောပြပါတယ
်နေ့စဉ်ကြမ်းရင်းတော့နိုင်ငံသားတွေနဲ့ဆိုရင်တော့အဝင်ထွက်300လောက်ရှိပါတယ်ခင်ဗျအင်္ဂါကြပါနေတဲ့ဆိုရင်တော့300ဝန်းကျင်ရှိပါတယ
်။ Automatic Border Control e-gate တွေလုပ်ပြီးရေရှည်မှာနိုင်ငံသားတွေကိုကာကွယ်ပေးနိုင်ဖို့ပေါ့။လုံခြုံရေးတွေကိုပါတင်းတင်းကြပ်ကြပ်ဆောင်ရွက်တာမျိုးတွေလုပ်ဖို့ရည်ရွယ်တာလို့လည်းဆိုပါတယ်။
ကျွန်တော်တို့ကနိုင်ငံသားနဲ့ပတ်သက်တာဆက်ကူရဲ့ကိုခုနကပြောတဲ့အခြေခံသေးလို့ဆိုလို့ပါလာရတော့ကျွန်တော်တို့မှပုံခက်ရှိတယ်။အဲ့ဒါကိုပို့ပြီးတော့ရှာလေးလွယ်တာပေါ့မှာ။အဲ long term ကြရင်တော့ကျွန်တော်တို့ကပါဆက်ကူထားတယ်လို့ပြောမှာ။ဒါကတော့လုပ်နေတာပေါ့။ Security gap ပေါ့မှာ။ Security gapကျွန်တော်တို့တုံးနိုင်ပြီဆိုတော့အင်းဟိုနိုင်ငံသားပဲဖြစ်ဖြစ်နိုင်ငံသားပဲဖြစ်ဖြစ်နိုင်ငံသားတရားပေါ်တောက်လျှောက်လဲတောက်လျှောက်နိုင်တယ်အဲကာကွယ်လဲကာကွယ်နိုင်တယ်ဒီလိုတော့ပါအခုကြိုးရှိတာပေါ့
အခုအခါမှာတော့ထိုင်းမြန်မာနယ်စပ်မြောက်ပြည်မြို့ကနေနယ်စပ်အဝင်အထွက် border pass စာအုပ်ကလေးတွေကိုလုပ်ပေးတာတွေရှိပါတယ်ဒါတွေကလည်းကွန်ပျူတာစနစ်တွေကိုတွင်းတွင်းကြဲကြဲမလုပ်နိုင်ခင်အထိတော့သုံးဆွဲသွားအောင်မှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။လက်ရှိမှာထိုင်းမြန်မာနယ်စပ်မြောက်ပြည်မြို့ကနေဝင်ထွက်သွားလာနေတဲ့နိုင်ငံသားတွေလည်းအရင်ကထက်များလာတာကြောင့်ခီးသွွားလုပ်ငန်းနဲ့ကဘာလက်ခီးသွွားများအများအပြားဝင်ထွက်သွားလာနိုင်အောင်အတွက်လည်းပုံမှန်စနစ်ကျတဲ့ကွန်ပျူတာလုံခြုံရေးစနစ်ကိုသုံးဆွဲသွားဖို့အတွက်မြန်မာအာဏာပိုင်တွေဘက်ကပြင်ဆင်နေတာပါ။အလားတူစနစ်တွေကိုထိုင်းနိုင်ငံမဲဆိုင်မြို့နဲ့ဆက်သွယ်ထားတဲ့ရှမ်းပြည်နယ်တာချီလိတ်နယ်စပ်ဂိတ်တွေဘက်မှလည်းလုံဆောင်သွားမှာဖြစ်ကြောင်းမြန်မာအာဏာပိုင်တွေဘက်ကပြောဆိုခဲ့ပါတယ်ရှင်
။မအေးမှသတင်းပေးပို့ထားတာပါ။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုဝေဖန်ကြံပေးလို့ရတယ်။ VOA ကိုတည်သိချင်းတွေတောင်းလို့ရတယ်။ဆိုရင် VOA ရဲ့ email လိပ်စာက burmese.voanews.com ဖြစ်ပါတယ်။စာတိုက်ကတစင်ဆက်သွယ်လို့ရင်တော့ VOA American အသံစာတိုက်တစ်တာမှ855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့လို့ပေးပို့နိုင်ပါတယ်ရှင်။အခုတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင
်။နှစ်ထောင်စီဗီအမေရိကန်သမားရွေးကောက်ပွဲအနိုင်ရရေးပြည်ပနိုင်ငံတစ်ခုရဲ့အကူအညီရယူဖို့ကြိုးပမ်းနေတယ်ဆိုတဲ့ဆက်ဆွဲချက်နဲ့သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေစတင်ဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတရားဝင်ကြေညာလိုက်ပါတယ်။လက်ရှိအချိန်ထိသမ္မတလုပ်ခဲ့တာတွေထဲမှာဖွဲ့စည်းပုံအခြေခံဥပဒေကိုစိုးစိုးဝါဝါချုပ်ပေါက်တာတွေရှိရအကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်ပြည်အစုအနေနဲ့ဗဲနိုင်ငံနဲ့မှာပြည်ပကမဖြစ်ချင်ပေမဲ့တိုက်ပွဲကြိုးစည်းဝါကိုကာကွယ်ဖို့အတွက်ဝင်လင်းမှာမဟုတ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကမနေ့ကပဲပြောလိုက်ပါတယ်။သူသမ္မတဖြစ်လာပြီးတဲ့နောက်ဒေါ်လာ 2.5 ထရီလီယံအကုန်ကျခံတည်ဆောက်ထားတဲ့အမေရိကန်စစ်တပ်ဟာကမ္ဘာမှာအင်အားအကြီးဆုံးနဲ့ဒီအင်အားတွေကိုတုံးဖို့မမျှော်လင့်တဲ့အကြောင်းလဲကုလသမဂ္ဂထရီညီလာခံမင်ခွန်းမှာသမ္မတထရန့်ကပြောကြားခဲ့တာပါ။ပရိရှတ်ပါလီမန်ကိုဆိုင်းငံ့ထားဖို့ဒီလစမ်းမိုင်းတော့ကဆုံးဖြတ်ချက်ဟာတရားမဝင်တဲ့အကြောင်းတရားဝင်ချုပ်ကမနေ့ကဆုံးဖြတ်လိုက်ပြီးတဲ့နောက်နိုင်ငံရေးရာဆက်လက်ရည်တည်သွားနိုင်ရေးဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကြိုးပမ်းနေရပါတယ်။တရားဝင်ချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်ဆိုင်းငံ့ထားတဲ့လွတ်တော်လုပ်ငန်းတွေဒီကနေ့ပြန်စတင်မှာပဲဝန်ကြီးချုပ်နှုတ်ထွက်ဖို့တောင်းဆိုမှုတွေလည်းပို့တိုးလာခဲ့တာပါ။မြန်မာနဲ့အိန္ဒိယပင်လယ်ဒေ့ရှ်နိုင်ငံတွေမှာရောက်နေကြတဲ့ရိုဟင်ဂျာတွေနဲ့ဒေသခံလူမှုအတိုင်းဝန်းတွေစာနာမှုကူညီဖြင့်အမေရိကန်ကနောက်ထပ်ဒေါ်လာ129သန်းပေးရမယ့်အကြောင်းကြေညာလိုက်ပါတယ်။ကလေးတွေနဲ့အမျိုးသမီးအများစုပါဝင်ပင်လယ်ဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်ကိုယ်စိမ်းကျော်တွေအရေးပေါ်လိုအပ်ချက်တွေနဲ့သက်ဆိုင်ရာဒေသခံလူမှုအတိုင်းဝန်းတွေသုံးစွဲမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌကမနေ့ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒီချိန်ထဲမှာပဲရခိုင်ပြည်နယ်မှာရှိနေတဲ့ရိုဟင်ဂျာတွေပါဝင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့တို့ဒီလိုချာတိုက်ပွဲကတိတ်ဆောင်နေရသူတွေကိုလည်းအကူအညီပေးမယ်လို့ပြောဆိုခဲ့ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြပေးခဲ့ရပါရှင်။ဒီညနေအစီအစဉ်ထုတ်လွှင့်မှုကနှမ်းလောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Tate ဖြစ်ပါတယ်။ဒီကနေ့ညနေပိုင်း VOE အစီအစဉ်တွေကို line to meter 16.25 ရုပ်ကနေထုတ်လွှင့်ပေးခဲ့တာပါ။ VOE ကိုနားဆင်ကြတဲ့အတွက်လေးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများသတင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington.